ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်ကစစ်ကောင်စီရဲ့လက်ကျန်စခန်းတစ်ခုဖြစ်တဲ့မောင်ရွှေလေးရေတပ်စခန်းကိုအာရခတပ်တော်အေဘက်ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေဆဲဖြစ်ပြီးငပလီကန်းကြီးတချောက်တိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတယ်။မနေ့ကလည်းစစ်ကောင်စီရေတပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးဟာမောင်ရွှေလေးရေတပ်စခန်းနဲ့တမိုင်ကွဲလောက်အကွာမှာရှိတဲ့ရွာတစ်ကုံကျေးရွာမှာကြားရောက်ပောက်ကွဲခဲ့တာကြောင့်အရက်သား6ဦးသေဆုံးပြီးဒဏ်ရာရရှိတာတွေလည်းရှိတယ်လို့စစ်ရေးနည်းချက်သူတူကပြောပါတယ်
။မောင်ရွှေလေးရေတပ်စခန်းဖက်သားနေပြီးရင်တမိုင်အကွာကျောင်းမေဆွေတို့တမိုင်ခွေးဝန်းကျင်လောက်တို့ရှိတယ်အဲ့မှာရွာတိုက်ကုန်းရွာတိုက်ကုန်းမှာကဘယ်လိုရှိတယ်ဆိုရင်ရွာသားတွေကလေရင်ဝေးရင်ကြောက်တယ်လည်းနည်းပြည့်သက်တဲ့တွေရှိရင်ကြောက်တယ်ဆိုပြီးရင်အဲ့လုံဆောင်တဲ့ဖုန်ကြောင်းကတော့နေတာအဲ့ဖုန်ကြောင်းကတော့နေတဲ့အချိန်ခါမှာအဲ့ဇနဲစနေတဲ့အချိန်စစ်တနာရီဝန်းကျင်ပေါ့စစ်တနာရီကျော်ဝန်းကျင်မှာလည်းနည်းကြီးကလာကြတာမဟုတ်သေးလေရဲစခန်းပြည့်လို့လည်းနည်းကြီးတလုံးကြတာတလုံးကြတော့တနင်္ဂနွေအစောဦးဖြစ်တဲ့အဲ့ဖုန်ကြောင်းလေးပြက်တယ်လူကလေး6ရောက်တည်သွားတယ်နောက်ထပ်တန်ရတဲ့လူတွေလည်းအများအပြားရှိတယ
်လက်ရှိမှာတော့တန်တွဲမျိုးပေါ်နဲ့ငပလီကန်းကြီးတစ်ယောက်ကတက်စကန်တွေကိုအာရခတက်တော်အေဘက်ကတင်ပိုက်ထားနိုင်ပြီးစစ်ကောင်စီရဲ့တခုတည်းသောလက်ကျစကန်ဖြစ်တဲ့မောင်ရွှေလေးကြီးတက်စကန်ကိုထိုးစစ်ဆင်နေတာလည်းဖြစ်ပါတယ်တစ်ဆက်တည်းမှာပဲတန်တွဲမျိုးနယ်နဲ့ဂွားမျိုးနယ်ကြားမှာရှိတဲ့ကျင်းတလီမျိုးမှာရှိတဲ့စစ်ကောင်စီတက်စကန်တွေကိုအာရခတက်တော်အေကမနေ့ကညနေပိုင်းမှာစတင်ထိုးစစ်ဆင်တိုက်ခိုက်နေပြီးဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ရေးနည်းချက်သူတူကပြောပါတယ်
မင်းညောင်က6နာရီမထိုးခံပေါ့အဲ9နာရီခွဲလောက်မှစားပြီးရင်ပောက်ကွေးတန်တွေကကြားတယ်အဲပောက်ကွေးတန်ကပထမတစ်ချက်ကအဲကျင်းလီရေစခန်းတောင်အဲတောင်မှာပောက်ကွေးတန်ပထမဆုံးဖွဲ့ပေါ်တယ်ဖွဲ့ပေါ်ပြီးရင်နှစ်ဖက်လက်နက်ငွေတွေပြက်ခတ်တန်တွေကြားတယ်နှစ်ဖက်လက်နက်ငွေတွေပြက်ခတ်တန်တွေကြားတဲ့နောက်ပိုင်းမှာအဲကျင်းလီမြစ်ထဲမှာရှိတဲ့အဲမြစ်ပြင်ကလက်နက်ကြီးနဲ့လှန့်ကြည့်တယ်မကြောက်ပါဘူးနာယူဝက်လောက်အလိုမှာအဲလေယံ Jet Fighter Jet Fighter တစ်ခုလာပြီးရင်လေကြောင်းကတစ်ကြိမ်ရခဲ့တယ်အဲ့မှာဒုံတောင်နေရာတွေကတော့အကုန်လုံးပြည့်စည်သွားတယ်အဲဒီနေ့ဆိုရင်လေမျိုးတွင်းထဲကိုရောက်လာတယ်တပွေကမျိုးတွင်းထဲရောက်လာပြီးမျိုးတွင်းထဲမှာလေအကုန်လုံးပြင်းပြင်းထန်ထန်နဲ့ဟိုကျွန်တော်တွေ့နေတဲ့အချိန်ကိုထိတပွေကပြင်းထန်နေရ
လက်ရှိအေဘက်ကစစ်မျက်နှာဖွင့်ထိုးစစ်ဆင်တိုက်ခိုက်နေတဲ့ကျင်းကလေးဟာဂွားမျိုးနဲ့မိုင်40လောက်အကွာမှာရှိနေတာလည်းဖြစ်ပါတယ်။အေအေအနေနဲ့ဂွားမျိုးကိုတိုက်ခိုက်သိမ်းပိုက်မယ်ဆိုရင်တန်တွဲနဲ့ဂွားကြောင်မှာရှိတဲ့ကျင်းကလေးကိုအရင်တိုက်ရမှာဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီကဂွားမျိုးအတွက်ခုခံစစ်အနေနဲ့ကျင်းကလေးမှအင်အားအများအပြားဖြည့်တင်းထားတာလည်းဖြစ်ပါတယ်။လက်ရှိမှာတော့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရတယ်လို့မြို့တွင်းပိတ်နေသူတွေလည်းရှိတယ်လို့စစ်ဘေးကနေထွက်ပြေးတင်းရှောင်နေတဲ့ဒေသခံတူကပြောပါတယ်
ဟုတ်ကောအဲ့ကျွန်တော်တို့ဒီချောင်းနိုင်တဲ့လူတွေကတော့ဆိုးရရပဲကျွန်တော်တို့ကြွားပဲရှာနေရတဲ့လူတွေကဒီကုနာပဲဆက်နေတဲ့လူတွေကထွက်သွားပြီပေါ့အခုနောက်မဆက်နိုင်တဲ့လူတွေကတော့ကျန်တဲ့လူတွေကတော့အဲ့လိုပဲပြီးဆက်ရမှာပဲလမ်းကျောအဓိကတော့လမ်းကျောတစ်ချောင်းပဲကွာကွာတန်းရဲအဲ့ဒီဒီလမ်းကျောတစ်ချောင်းပဲရှိရဒါတွေကဟာတွေကတော့အဓိကရပေးရရွာနဲ့အဲ့ဒီလမ်းကျောနဲ့ဝေးတဲ့နေရာတွေကိုတောင်းတဲ့လူတွေချောင်းတော့ပေါ့ဒါပေမဲ့ဆက်နေသေးတဲ့လူတွေရောအဲ့ကိုကကျတော့သူကကွာနဲ့ဆိုတော့မိုင်၄၀လောက်ဝေးနေ
ဒါအပြင်အာရခတက်တော်အေအေအနေနဲ့ရခိုင်မြောက်ပိုင်းကမောင်နှောမျိုးနယ်တစ်ခုလုံးကိုတိမ့်ပိုက်ရရှိနိုင်ဖို့လဲအပြင်းထန်တိုက်ခိုက်နေတာပါမွတ်စလင်အများစုနေတိုင်းတဲ့မောင်နှောမှာစစ်ကောင်စီလက်နက်ကင်တစ်ခုတည်းမဟုတ်ပဲစစ်ကောင်စီကတင်နှံပေးပြီးလက်နက်တက်ဆင်ပေးထားတဲ့ရိုဟင်ဂျာမွတ်စလင်လက်နက်ကင်တွေလည်းအများအပြားရှိနေတယ်လို့လဲဒေသခံတွေကပြောပါတယ်အခြေအနေတွေရှုပ်ထွေးနေပြီးတိုက်ပွဲပြင်းထန်နေတဲ့မောင်နှောမျိုးတွင်မှာပိတ်မိနေတဲ့တောင်းနဲ့ချီတဲ့ဒေသခံရိုဟင်ဂျာတွေကိုဒီအပိုင်းအတွင်းမှာပဲအာရခတက်တော်အေအေဘက်ကကယ်ထုတ်ပြီးတော့ဘေးလွတ်ရာကိုပို့ဆောင်ထားတယ်လို့အေအေဘက်ကသတင်းထုတ်ပြန်ထားပါတယ်ဒါပြင်မောင်နှောမျိုးနယ်ကတိုက်ပွဲကြားပိတ်မိနေတဲ့ရိုဟင်ဂျာအများပြားဟာလည်းနှမြစ်ကိုဖျက်ပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတာတွေလည်းရှိနေတာပါဒီတော်တွင်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတဲ့ရိုဟင်ဂျာတော်များများဟာညအတွင်းလေနှင်းမြုပ်ပြီးတိဆုံကြတဲ့ဗီဒီယိုဖိုင်တွေလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေပါတယ်ဒါပြင်အော်ဂုလ5ရက်နေ့ကတိုက်ပွဲတွေကြားထွက်ပြေးနေတဲ့ရိုဟင်ဂျာတွေကိုအဝေးထိန်ဒရုန်းနဲ့တိုက်ခိုက်မှုကြောင့်ကလေးနဲ့အမျိုးသမီးတွေအပါအဝင်ဒါဇင်နဲ့ချီတိကျထိခိုက်ခဲ့ရကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်တိုက်ခိုက်မှုဟာအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ကိုတွေးကြုံလာသူတွေကိုတတင်းမှာကိုကားဖော်ပြထားပေမဲ့အေအေဘက်ကတော့စွပ်စဲချက်ကိုငင်းဆန်ထားပါတယ်။ရခိုင်ပြည်နယ်ကစီးရီးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့လက်တလောစစ်ကောင်စီကတတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ။